ရပ်ပိုင်းလောင်ငိမ့်တက်သွားခဲ့တယ်။ကချင်ပြည်နယ်ကတိုက်ပွဲတွေဟာဒီကနေ့မှတော့ပြင်းပြင်းထန်ထန်ပြန်ဖြစ်လာပါတယ်။ဒီကနေ့မနေ့ပိုင်းမှာပဲမြန်မာတပ်ဖက်ကနေလက်နက်ကြီးနဲ့စတင်ပစ်ခတ်ပြီးညနေပိုင်းထိအောင်မြေပြင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပြပါတယ်။ဒါကိုတော့စုံစမ်းမေးမြန်းထားတဲ့ကိုသားညွန့်ဦးကအပြည့်အစုံပြောပြမှာပါရှင်။
ဒီနေ့မနေ့ပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေဟာပြင်းထန်လာတာကြောင့်လေဇာမျိုးကန်တွေကပါစိုးရိမ်လာကြပါတယ်။အထူးသဖြင့်တော့မြန်မာသမ္မတဦးသိန်းစင်ကသူတို့အနေနဲ့ဒီလေဇာမျိုးကချင်လွတ်မြောက်ရေးတပ်ဖွဲ့ KIU ဌာနချုပ်ကိုတည်ယူဖို့အစီအစဉ်မရှိပါဘူးလို့ပြောထားပေမဲ့အခုတော့ဒီလေဇာမျိုးအထည်ကိုလက်နက်ကြီးကြီးတွေကျလာတာကြောင့်ပါပြီးခဲ့တဲ့သတင်းပတ်ကမြန်မာတပ်ဖက်ကနေပြီးတော့တည်ယူခဲ့တဲ့တောင်ကုန်းကနေပြီးတော့လက်နက်ကြီးပစ်ကူပေးပြီးအနီးနားမှာရှိတဲ့ KIU ဘက်ကစစ်စခန်းတွေကိုပြင်းထန်ထန်ထိုးစစ်ဆင်လာတာဖြစ်တယ်လို့KIA နဲ့အတူတွဲဘက်တိုက်နေတဲ့ဒီ ABSDF မြောက်ပိုင်းပြည်ညာရေးတာဝန်ခံဘုံမှုမင်းထေက VOA ကိုပြောပါတယ
်။အဲဒီနေ့ကမနေ့ကနေစပြီးမှဒီသူတို့ဒီတူဖုံးရအမြောက်တက်ကနေမှမြောက်သုံးလက်နဲ့လှမ်းပစ်တယ်။နောက်အဲ့ရရနောက်ပြီးဟိုတရက်ကသူတို့30နီးကထိုးပြီးယူသွားတဲ့ခွန်ခွန်တက်တောင်ကုန်းကနေပြီးမှလည်းလှမ်းပစ်တယ်။ပစ်တာအဲ့ဒါကလိုက်စားကိုလှမ်းပစ်တာ၈လုံး။အဲလိုက်စားကိုလှမ်းပစ်ပြီး၈လုံးပစ်ပြီးတော့ခဏနေ့လည်းနိုင်မှာအခုညနေပိုင်းမှာတောက်လျှောက်ပဲတိုက်ပွဲတွေဖြစ်နေအခုဒီလွယ်မောက်ရံဘက်ကနေတက်လာတဲ့ဟာတွေနဲ့
တက်လာတဲ့အခုကမြေပြင်တိုက်ပွဲဖြစ်နေတဲ့သဘောပေါ့နော
်ဟုတ်တယ်ဟုတ်တယ်မြေပြင်တိုက်ပွဲဖြစ်တော့လက်နဲ့ကြီးတွေကဒီဘက်ကျွန်တော်တို့လကြားရံနဲ့ဒီလဝါရံဘက်ကိုပြစ်နေတယ်လကြားရံကျွန်တော်တို့ကျောင်းသားစခန်းရှိတဲ့နေရာကို
လိုက်စား
ပတ်ရံမရှိအောင်ပြစ်နေတယ
်လိုက်စားမျိုးပေါ်ပြစ်တာခက်တာရှိလား
လိုက်စားမျိုးကိုမနေ့ကပြစ်တယ်ရှစ်လုံးပြစ်တယ
်အထီးကိုက်တွေရောဘယ်လိုရှိပါလဲခင်ဗ
ျလိုက်စားမျိုးကိုပြစ်တာတော့အထီးကိုက်တော့မရှိဘူးသူကအဲ့ဒီလိုက်စားမျိုးတဲဟိုတော့နှလုံးကျသွားတယ်နှလုံးကမျိုးว่าลูโกที่ไก่ตาတော့မရှိဘူ
းလင်းမြန်3နာရီပါရောရှိပါလားဒီနေ့
လင်းမြန်3နာရီတော့ဒီနေ့မရှိဘူးခင်ဗ
ျပြီးခဲ့တဲ့ရက်တည်းက2ရက်လောက်နေငြိမ်သွားပြီးမှအခုမှပြန်ပြီးတော့ထိုးစစ်ဆင်လာတဲ့သဘောလားဘာကြောင့်လဲယူဆလဲ
အဲဟိုပြီးခဲ့တဲ့နေ့ကခဏငြိမ်နေတာကတော့ကျွန်တော်ထင်တယ်သူတို့စစ်ပန်းသွားတာနဲ့လည်းဖြစ်နိုင်တယ်အခုထပ်ပြီးမှသူတို့ပြန်ထပ်တက်ဖို့သူတို့အမိန်ပေးထားတယ်လို့လည်းကျွန်တော်တို့ကြားရတယ်လी
ဟုတ
်ကြတော့အခုသူတို့ထပ်ပြီးမှအင်အားထပ်ဖြည့်ပြီးတက်လာတယ်တက်လာတဲ့အင်အားတွေကအခုကဟိုစံလေးပါလေးတက်လာတာမဟုတ်ဘူးလက်နဲ့ခဲရန်ဒီကြီးတွေကိုတက်လာပြီးမှတက်လာတာ
ကိုမင်းထင်းတို့ ABSD စခန်းနဲ့ KIA စခန်းတွေအချိန်တည်းကဘလို့ရှိလဲကူအနေထားကတိုက်ပွဲပြင်းထန်တော့
တိုက်ပွဲပြင်းထန်တော့သူတို့ကတော့ကျွန်တော်တို့လက်နဲ့ကြီးကိုမိုးရွာသလိုရွာအောင်ပြစ်ပြီးမှပြစ်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ကလည်းဒီလက်နဲ့ကြီးတန်ခံနိုင်အောင်တော့ကျွန်တော်တို့မထိအောင်တော့နေကြရတာပေါ့
အလားအလာကဟိုဘက်ကတားထိုးလာလို့ရှိရင်စုပ်ပြရမယ်လာလာရှိလာဒါမှမဟုတ်ခံတိုက်နိုင်မယ်အနေထားရှိလား
အဲ့ဒါကတော့ဒီစစ်ပွဲပေါ်မှာအချိန်တွေပေါ်မှာမူတည်မယ်လေကျွန်တော်တို့ကလက်တော့ဆယ်မှာဟိုခုခံနေတဲ့အနေထားအနေမှာအဲ့ဒီစစ်ပွဲကာလမှာပဲကျွန်တော်တို့ကဟိုပြန်ပြီးမှဟိုပြန်ထိုးတာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒီအချိန်တွေမှာဟိုစုံနိုင်သလားဟိုဆက်ပြီးတောင်းခံနိုင်သလားဆိုတော့စစ်ပွဲရဲ့အချိန်တွေပေါ်မှာမူတည်မှာကျွန်တော်တို့ကအပြောင်းလဲလုပ်သွားမှာဆိုတော့အခုချိန်မှာပြောဖို့တော့မရသေးဘူးပြောလို့ကိုမရသေးဘူးခင်ဗျာ
ဟုတ်ကဲ့တိုက်ပွဲကတနီယာထဲမှာပဲဖြစ်နေရလားပြန်ပြီးဖြစ်နေရလားဘယ်နေရာတွေမှာအဓိကဖြစ်နေရလဲခင်ဗျာ
တိုက်ပွဲတွေကနေရာအနှံ့မှာဖြစ်နေရာအနှံ့မှာဖြစ်တယ်ဆိုတာကဒီဟိုဘက်မှာဒီနမ်ဆိုင်ရံဘက်ပေါ့နော်နမ်ဆိုင်ရံဘက်မှာကလည်းသူတို့တက်လာတယ်အဲ့တက်လာတဲ့စစ်ကြောင်းတွေကိုကျွန်တော်တို့ကဒီရိတ်ခါတွေကြီးတွေမပို့နိုင်အောင်အဓိကကြီးတွေပေါ့နော်သူတို့ဒီတက်သွားတဲ့ကုန်းပေါ်ကိုသူတို့ကြီးတွေထပ်ဖြည့်ဖို့လုပ်နေတာအဲ့ဒါတွေထပ်မဖြည့်နိုင်အောင်ကျွန်တော်တို့ကဟန်တားတဲ့အနေနဲ့ဖြတ်ပြီးမှဟန်တားနေတာ
အခုလိုဒီတိုက်ပွဲတွေရှိနေတဲ့ဆိုပေမဲ့မြန်မာစစ်အပ်ဘက်ကတော့ပြစ်ခတ်ရက်စေးနဲ့ညီငယ်ရဖို့အတွက်နီးမျိုးစုံနဲ့ကျူးပန်းနေတယ်လို့မြန်မာညီငယ်ဘူဌာနတာဝန်ရှိသူတွေကပြောပါတယ်။ KAI ဘက်ကတာဝန်ရှိသူတွေကိုတော့ဒီနေ့ဆက်သွယ်လို့မရဖြစ်နေပါတယ်။လက်ရှိဒီကချင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာကူးလသမဂ္ဂအပါအဝင် American ပြည်အောင်စုဒီအင်ဒီဂျင်တရုတ်နိုင်ငံကပါစိုးရင်ကြောင်းတွေထုတ်ဖော်ပြောပြီးဖြစ်ပါတယ်။ကချင်ပြည်နယ်မှာဖြစ်နေတဲ့ဒီ KAI နဲ့မြန်မာစုအကြားပြည်ပခါတွေနဲ့ပတ်သက်လို့လည်းငြင်းငြမ်းနဲ့ညှိနှိုင်းဖြစ်ရှင်းသွားဖို့လိုလာတဲ့အကြောင်းလည်းထုတ်ဖော်ပြောခဲ့ကြပါတယ်ခင်ဗျာ။